Hello.
Mai cho nó khmao su ba. Ni kong ya lama.
Okay, ni kong mai ko khmao su ni kong ya la.
Kong mai mai. American nang jai wun ji jun ge ri ye myama bi khi sin ne tu pyo so ge de saka ri ko ama belo mya myama da le khmya.
Tu pyo da ri ya ho kong na ri myai ba ba de. Ho khu a chei ni ma sin saung ji ya me so le da myai mhan ne li. Di pyu pin pyaung le yi ha de ge be to tet ni da ma to tet ni la so ra ha.အခုလက်ရှိဖြစ်နေတဲ့အခြေအနေတွေကပြနေတယ်ဆိုနောက်ဆက်ပြီးတော့ဒီနောက်လတွေမှာဖြစ်မဲ့ကိစ္စတွေကလည်းပြမှာပေါ့အ
ဲသူကလာမဲ့2015ရွေးကောက်ပွဲဟာမြန်မာပြည်ရဲ့ဥတီရလမ်းကြောင်းကိုတိုင်းတာတိရှိနိုင်မဲ့မှတ်ကြောက်တင်ပွဲဖြစ်လိမ့်မယ်လို့ပြောတယ်ခင်ဗျာအဒီအကြောင်းကိုအမှလည်းပြောဦးပါတယ်ဒါဆိုရင်အဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဘယ်သူတွေမှာဘလောက်တာဝန်ရှိမလဲခင်ဗျာ
ဒီရွေးကောက်ပွဲတစ်ခုနဲ့ပတ်သက်လို့ဆိုလို့ရှိရင်နံပါတ်1တာဝန်ရှိတာတော့ရွေးကောက်ပွဲကော်မရှင်ပေါ့နောက်ပြီးတော့လည်းဒီရွေးကောက်ပွဲတစ်ခုဟာတရားမျှတဖို့လွတ်လပ်ဖို့ဆိုလို့ရှိရင်ဒီနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့လည်းအများကြီးဆိုင်တယ်။အဲ့တော့တရားဥပဒေစိုးမိုးရေးထိအောင်လုပ်ရမယ့်အစိုးရမှလည်းတာဝန်အများကြီးရှိပါတယ်။နောက်ပြီးတော့လည်းနိုင်ငံရေးပါတီတွေပေါ့နော်။ပါဝင်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေမှလည်းတာဝန်ရှိတာပေါ့။နောက်ဒီနေ့ကအလုံးတရားမျှတမယ်လွတ်လပ်မယ်ဆိုလို့ရှိရင်တော့ပြည်သူတွေအနေနဲ့ရွေးကောက်ပွဲကိုပါဝင်ပြီးတော့ဆင်နွှဲတဲ့နေရာမှလည်းအရေးကြီးတာကိုလည်းဘယ်လိုမှကြွားလို့မေ့လို့မဖြစ်ပါဘူး
။ Okay.မမစ္စတာဂျွန်ကယ်ရီပြောသွားတဲ့စကားတွေမှာမြန်မာအစိုးရလက်ရှိဆောင်ရွက်မှုတရားအမေရိကန်အစိုးရရဲ့လိုလားတဲ့အထီတော်မဟုတ်ဘူးဒါမှလည်းသူတို့လက်ရှိအနေအထားပေါ်မှာလုံနိုင်တဲ့ဒါမှမဟုတ်ဖြစ်နိုင်သမျှလုံနေတယ်ဆိုတဲ့အတိတ်ပဲပေါက်တဲ့စကားတစ်ခုကျွန်တော်ကြားလိုက်တယ်အဲ့ဒါကအမှတ်ဘယ်လိုများမြင်ပါသလဲခင်ဗျာ
သူပြောတာအဲ့ဒီအတိတ်ပဲပေါက်တဲ့လို့တော့ဟိုမှမထင်ဘူးလေဒါမှလည်းအတိုင်းတာတစ်ခုကြည့်တော့လုံနေကြတယ်ဆိုတဲ့သဘောအဲ့လိုသဘောလို့မှားလို့ဒီလိုပဲအတိတ်ပဲပေါ်ပါတယ်
โอเคတော့ရေပွားပြင်ခြုံပြောမယ်ဆိုရင်အမေရိကန်အစိုးရလက်ရှိမြန်မာပြည်ရဲ့အနေအထားပေါ်မှာကျင်းနမှုအပြည့်အဝမရှိပေမဲ့တစုံတရာလှုပ်ဆောင်နေတာကိုတော့အတိမတ်ပြုတယ်အဲ့ဒီလိုပြောလို့ရမလားခင်ဗျအ
ဲ့ဒီလိုပေါ့လို့တစုံတရာလှုပ်နေတယ်ဆိုတာဒီတစုံတရာလှုပ်ခဲ့တယ်ဆိုတော့အတိမတ်ပြုတယ်လို့ဒီလိုဟိုဘွားတော့သဘောပေါက်ပါတယ
်ဟုတ်ကဲ့ခင်ဗျဝင်းကြီးဦးအောင်မင်းတို့ပြည်ထောင်စုငြိမ်းချမ်းရေးကော်မတီကနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးအတွက်မူပေါင်းတွေချမှတ်ဖို့စူးစမ်းနေတယ်လို့ကြားရခင်ဗျာအဲ့ဒါတိုင်းတာအဖွဲ့အစည်းအလုံးကြီးပါကလည်းလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမပါဝင်ဆောင်ရွက်မယ်ဆိုရင်ဒီတဲ့ပုံမှုအချိန်အဟုန်ကောင်းလာမယ်လို့သဘောထားရှိတယ်လို့ကျွန်တော်ကြားရပါတယ်အမကရောဘယ်လိုသဘောထားရှိလဲခင်ဗျာ
ဟိုမှာအစားရပြောထားပြီးသွားပါတကယ်ပဲဒီညွှန်ကြားရေးဖြစ်စဉ်နဲ့ပတ်သက်လို့မှအနေနဲ့ကူညီနိုင်မယ်ဆိုလို့ရှိရင်ပါဝင်ပြီးတော့ကူညီဖို့ဆောင်ရွက်ဖို့အဆင်ပြေမှာပဲဒါပေမဲ့လည်းကာယကံရှင်တွေကလည်းပါဝင်စီခြင်းမှထိအောင်နိုင်မှာပေါ့လေ
ဟုတ်ကဲ့အများစုကတော့ပါဝင်စေခြင်းနဲ့ဆိုတာမျိုးကျွန်တော်ကြားတာပေါ်မှာတဲ့သူတို့တော့အမပါလာဆိုဘာပြောဒီလုံငန်းစဉ်မှာဒီမြန်မာပြည်ငင်းငိုင်းကိစ္စတရားအမလည်းလှုပ်လာတာဟိုနှစ်ပေါင်းအများကြီးရှိလာပြီဆိုတော့အမနောက်ဆွေးနွေးပွဲတစ်ခုမြပါမလားဆိုလူတွေကတော့မျှော်ကြတာပေါ့အဲ့တော့အမကတော့သူတို့ကပါစေခြင်းနဲ့လို့ကျွန်တော်ကြားတာပေါ်မှာဟာ
ဟိုပါစေခြင်းလို့ရှိရင်လည်းတစ်ချိန်တစ်ခါမှသူတို့တရားဝင်ဖိတ်မှာပေါ့အဲ့ဒါပဲကြည့်ရမှာ
ဟုတ်ကဲ့ခင်ဗျမိုင်းနောက်တစ်ခုလေးဒီမြန်မာပြည်မှာကျွန်တော်တို့သတင်းမီဒီယာသမားတွေကိုစီးပွားရေးသမားတွေကနှီးမျိုးစုံနဲ့စီယုံပြီးသူတို့အလိုကျသတင်းတွေပေါ်ပြဖို့အတွက်လှုပ်ဆောင်နေကြတာမကြာခဏကြားရတယ်ခင်ဗျာပြီးခဲ့တဲ့ရက်ပိုင်းကတည်းကဆက်သွယ်ရေးကော်မတီတစ်ခုကသတင်းတောက်တွေကိုသတင်းစာရှင်းလင်းပွဲခေါ်ပြီးတယ်လီဖုန်းတွေလက်ဆောင်ပေးခဲ့တယ်ခင်ဗျာအဲ့ဒါစာနယ်ဇင်းကြေဝင်းနဲ့မကိုက်ညီတဲ့အတွက်ဆိုပြီး AB သတင်းတောက်ကတော့ပြန်ပေးခဲ့တယ်လို့သိရပါတယ်ဒီလက်ဆောင်ကိုတကယ်တော့မြန်မာပြည်ကသတင်းသမားတွေအနေနဲ့လှုပ်တဲ့နှုနယ်လို့မသိကြဘူးဆိုရင်တော့နိုင်ငံတကာမှာစီးပွားရေးလုပ်ကိုင်နေတဲ့ကုမ္ပဏီတွေကတော့သူတို့ဒီလိုလုံနီးလုံဟန်မှားတဲ့ကြောင့်သူတို့သိနိုင်နေခင်ဗျာအဲ့တော့သတင်းသမားတွေကိုအလားတူအသုံးချမဲ့ဒီပြဿနာဟာစီးပွားရေးလောကမှာတင်မကတခြားနိုင်ငံရေးနေရာဌာနမျိုးစုံမှာလည်းပေါ်ပေါက်နိုင်ပါတယ်ဘယ်လိုဖြေရှင်းရင်တားဆီးနိုင်ကောက်မလဲခင်ဗျာ
ဟိုဒီလိုကိစ္စတွေကတကယ်တော့ဗမာပြည်တပြည်တည်းမှာဖြစ်နေတာမဟုတ်ပါဘူးဟိုတကဘာလုံးမှာပဲဒီလိုဟာမျိုးတွေရှိတတ်တယ်ကိုယ်ခေါင်းဆိုးလို့လည်းပို့ပြီးတော့သိမှာပေါ့သတင်းသမားတွေကိုစီးအောင်တာပေါ့နီးမျိုးမျိုးနဲ့စီးအောင်တာမှန်နေနီးနေရောမမှန်ကန်နေနီးနေရောအဲ့တော့ကိုယ်ကမှဆိုပြောသလိုပဲဟိုမော်ရနိုင်ငံကသတင်းသမားတွေကအញ្ញိုင်းနှုတ်နေသေးတယ်ဒါပေမဲ့လည်းငါကတော့ယုံကြည်မှုရှိပါတယ်အထူးသဖြင့်သတင်းသမားငယ်ပိုင်းကပေါ့နော်မှန်ကန်တဲ့လမ်းကိုရှောက်ချင်တဲ့စိတ်ရှိတယ်ဆိုတာကိုယုံကြည်မှုရှိပါတယ်ဟိုဆွဲဆောင်မှုအမျိုးမျိုးရှိတယ်ဆိုတာလည်းဟိုသူတို့ကိုယ်တိုင်သိတယ်ဆိုလို့ရှိရင်ဒီအန်ဒီရီကိုရှောင်နိုင်ဖို့ကြိုးစားနိုင်မယ်လို့ငါကတော့ဒီလိုမျှော်လင့်တယ်လေနောက်ပြည်သူလူထုကလည်းနိုးကြတက်ကြွဖို့လိုတာပေါ့ဘယ်သတင်းသမားတွေဘယ်ဂျာနယ်တွေဘယ်မဂ္ဂဇင်းတွေကနေပြီးတော့ဟိုတချို့စီးပွားရေးလုပ်ငန်းရှင်တွေဘက်ကလိုက်ပြီးပြောတာတို့ဖြစ်စီနေတာပေါ့နော်ဟိုအာဏာရှိတဲ့လူဩဇာရှိတဲ့လူငွေရေးကြီးတောင်းတဲ့သူတွေဘက်ကနေပြီးတော့အမှန်ကန်တိကျမှုအဓိကမထားဘဲနဲ့အဲ့လိုဘက်လိုက်ပြီးတော့ရေးတာပြုတာတွေကိုပြည်သူကလည်းဒါ သတိပြုဖို့လိုတာပေါ့အဲ့ဒီနည်းနဲ့လည်းထိန်းသွားအောင်ပါပဲ
ဟုတ်ကဲ့ခင်ဗျအမအခုတင်းနေရှာရှာမြင်နေရသတင်းမီဒီယာတွေမှာပေါ့လေသူတို့တချို့တင်ပြနေတာတွေကကြော်ညာတတ်တတ်ပဲခင်ဗျဒါပေမဲ့အဲ့လိုမျိုးကိုနိုင်ငံခြားမှာလို့ဒါကြော်ညာပါဆိုပြီးတိတိကျကျမပြောဘဲနဲ့သူတို့နေ့စဉ်ပုံမှန်ထုတ်လွှင့်နေတဲ့သတင်းလိုလိုသတင်းဆောင်မှလို့တဲ့မှာဒီကြော်ညာတတ်တတ်ကိုထည့်လိုက်တဲ့အခါကျတော့လူတွေကသတင်းဌာနတစ်ခုကတင်ဆက်တယ်ဆိုတော့ဩဒီပစ္စည်းကတကယ်ကောင်းပါပဲလို့ယူဆနိုင်ပါတယ်တကယ်တမ်းကျတော့အဲ့ဒီအတုံးဆောင်ပစ္စည်းဟာဘလောက်ကောင်းမွန်နေဆိုတာဘယ်သတင်းဌာနမှတောင်းယူနိုင်တာမဟုတ်ဘူးလေအမေအဲ့လိုမျိုးတွေဟာသတင်းဌာနတွေကိုယ်တိုင်ကမရှင်းတာလားအတိအနဲ့တမင်လုပ်နေတာလားဆိုတာစဉ်းစားစရာပဲခင်ဗျဟ
ိုအဲ့ဒါတော့လေနည်းနည်းပြောရခက်တယ်ဟိုသတင်းဌာနတွေကိုယ်တိုင်ကပဲဒီလုံနည်းလုံထုံးကိုနားမလည်လို့လုတ်ထားလားတမင်တိတိနဲ့လုတ်ထားလားဆိုတော့ကိုယ်ကရှင်နေပဲသိမှာပေါ့နော်ဒါပေမဲ့လေဒါရင်းနဲ့ပတ်သက်လို့လေတကယ်တော့ဟိုဥပဒေစည်းကမ်းနေရာတော့ရှိဖို့လိုတာပေါ့
မအခုမြန်မာပြည်မှာဒီဒေသခံစစ်တပ်တွေအာဏာပိုင်တွေနဲ့နှိစက်သူတွေကအကြောင်းမျိုးမျိုးပြပြီးတိမ့်ပိုက်ခဲ့တဲ့မြေဧကပမာဏဟာတန်းနဲ့ချီရှိတယ်လို့ပြောကြပါတယ်အကျိုးအကြောင်းခိုင်လုံမှုမရှိဘဲပြည်သူတွေထံကနေအဲ့ဒီလိုတိမ့်ယူလို့မရအောင်အကာအကွယ်ပေးတဲ့ဥပဒေတွေပြဌာန်းနိုင်ပြီလားခင်ဗျအ
ဲ့ဒီဟာတွေကလေအစစရာကာကွယ်ပေးထားတဲ့ဥပဒေတွေရှိတယ်လို့ကနားလည်ပါတယ်အဲ့တော့နောက်ထပ်ဥပဒေတွေလိုတယ်မလိုဘူးဆိုတာနောက်တစ်ဆင့်ပေါ့နော်တမင်တချို့ဥပဒေပညာရှင်တွေထောက်ပြတာကတော့အခုလက်ရှိဒီစေးဥပဒေတွေနဲ့တောင်မှမကိုက်ညီဘူးလို့ဆိုပြီးတော့အဲ့ဒီဟာတွေရှိနေတာဟိုတရားဥပဒေစိုးမိုးရှုထောင့်ကနေပြီးတော့အစိုးရအနေနဲ့ဆောင်ရွက်ပြီးတော့အရေးယူသင့်တယ်လို့မှထင်တယ
်တနင်္လာရီတိုင်းမှာဒီပုဂ္ဂလိကပိုင်ကုမ္ပဏီတွေကစီအုံးစိုက်ဖို့အကြောင်းပြရယူခဲ့တဲ့နိုင်ငံပိုင်မြေဧက10သိန်းရှိတယ်အဲ့ဒီတည်းကတကယ်စိုက်ပျိုးတာဧက3သိန်းပဲရှိတယ်လို့လွတ်တော်ကိုယ်စားလှယ်ဦးလှဆွေကပြောပါတယ်အဒါအပြင်အဲ့ဒီကုမ္ပဏီတွေဟာစီအုံးပင်နဲ့အနစ်နာခံစိုက်ပျိုးကြတယ်ဆိုပြီးတော့အရင်စစ်အစိုးရထံကနေဆက်ရန်ရပါမစ်တွေကားပါမစ်တွေလို့အထူးအခွင့်အရေးတွေလည်းရယူခဲ့ကြောင်းနဲ့တကယ်တော့နိုင်ငံပိုင်မြေတွေကိုဘာမှမလုပ်ဘဲမတရားရယူထားတာဖြစ်ကြောင်းအဲစသဖြင့်ဥလားစီကရေးတယ်ခင်ဗျအဲ့ဒီအချက်တွေမှန်မယ်ဆိုရင်ဒီလိုကိစ္စမျိုးဘယ်လိုဆောင်ရွက်သင့်တယ်လဲမှာ
တရားဥပဒေအတိုင်းဆောင်ရွက်မှာပေါ့ဥလားစီကဒီဟာတွေမှန်မယ်ဆိုလို့ရှိရင်တရားဝေဘောင်တင်းကနေပြီးတော့ဘယ်လိုလုပ်သင့်တယ်ဘယ်လိုလုပ်နိုင်မလဲဆိုတာသူလေ့လာပြီးတော့လုပ်သင့်တာပေါ့
ဟုတ်ကဲ့ तू ကတော့ကြံပေးထားပါတယ်ဒီလောက်နှစ်ပေါင်းများစွာဆယ်စုနှစ်မကဘာမှတကယ်တမ်းလက်တွေ့မလုပ်တဲ့မြေတွေကိုစစ်စစ်တွေ့ရှိတဲ့အခါပြန်သိမ့်ပြီးတော့တကယ်လုံးမဲ့ကင်မဲ့ကုမ္ပဏီတွေဒါမှမဟုတ်နိုင်ငံခြားဖြစ်စေအကျိုးရှိအောင်လုပ်သင့်တယ်လို့ तू ကတော့ရေးထားတယ်ဒါပေမဲ့ तू လက်တွေ့လွှတ်တော်ပိုင်းဆိုင်အောင်ဘယ်လိုလုပ်ဆောင်လဲဆိုတော့ကျွန်တော်မသိဘူးပေါ့မှာ
အဲ့ဒါတော့ तू မေးကြည့်မှာပဲသိမှာပေါ့လေဒါပေမဲ့မှစစောကပြောသားတဲ့အတိုင်းပဲနောက်ဆုံးကျတော့ဒီဥပဒေစိုးမိုးရေးပေါ့ဥပဒေစိုးမိုးရေးဘိုင်းကတော့တကယ်ထိရောက်အောင်လုပ်ဖို့ဆိုတာကတော့အစိုးရကပဲလုပ်နိုင်တာပဲ
ဟုတ်ကဲ့နောက်ဒီကြောက်မွေးသွေးလောင်စာ၃ဓာတ်အပိဆက်ယုံတွေတိဆောက်တင်တယ်လို့လွှတ်တော်ထဲမှာပြောဆိုနေကြတာနေကျွန်တော်ကြားရပါတယ်။ကဘာပေါ်မှာတော့ဒီဆက်ယုံတွေကိုပတ်ဝန်းကျင်ညှိနှိုင်းမှုကြောင့်နောက်ထပ်မတိဆောက်ကြတော့တဲ့အပြင်လက်ရှိကြောက်မွေးသွေးဆက်ယုံတွေကိုတော့ပိတ်ပစ်ဖို့စီစဉ်နေကြပြီခင်ဗျာ။အမသဘောထားကဘယ်လိုရှိပါလဲခင်ဗျာ
။မောင်လေးဒီကိစ္စကိုတိတိကျကျလေးလေးနက်နက်လေ့လာဖို့လိုတယ်လို့ထင်ပါတယ်။ဥပမာဆိုလို့ရှိရင်တချို့ကလွယ်လွယ်နဲ့ပြောတာဟာပေါ့နော်။ဂျပန်နိုင်ငံမှာဆိုလို့ရှိရင် Clean Coal Technology ပေါ့။ကြောက်မွေးသွေးကိုသုံးတဲ့အခါမှာပဝင်းကြီးမြင့်ညာအောင်တုံးနိုင်ပါတယ်ဖြစ်နိုင်ပါတယ်ဆိုပြီးတော့ပြောတဲ့သူတွေရှိတယ်ဒါပေမဲ့ဂျပန်မှာရှိတဲ့အစအုံကြီးကဒီနိုင်ငံမှာမရှိဘူးဒီနိုင်ငံမှာဆိုလို့ရှိရင်ဒီကြောင်မွေးသွေးသုံးလို့ထွက်လာတဲ့ပေါ့နော်ဘေးရွက်ပစ္စည်းတွေကနေပဝင်းကြီးကိုမြင့်ညာအောင်လုပ်ဖို့ဆိုတာအင်တာမအကုန်ကြများမယ်အဲ့လိုလုပ်နိုင်တဲ့အခြေအနေဖြစ်အောင်လုပ်ဖို့ကိုကအများကြီးလိုမှာအဲ့တော့ဒီဟာတွေကိုတည်တည်ချာချာလေ့လာဖို့လိုပါတယ်ဂျပန်ကအခြေအနေနဲ့ဒီနိုင်ငံကအခြေအနေနဲ့အများကြီးကွာတယ်ဂျပန်နိုင်ငံမှာလုံခိုင်လို့ဒီနိုင်ငံမှာလွယ်လွယ်လုံခိုင်မယ်လို့စဉ်းစားလို့ရှိလို့ရှင်တော့မှားပါလိမ့်မယ
်။မှနောက်ပြီးတော့ဒီဗမာပြည်မှာဒီသဘာဝတန့်ငွေတွေတကယ် clean တန့်ရှင်းတဲ့လောင်စာဆွမ်းအင်ရင်းမြစ်ပေါ့နော်။ကြည့်ကိုတိုင်းမြတ်ထွက်တဲ့သဘာဝတန့်ငွေတွေကြတော့နိုင်ငံခြားအယောင်စာကြီးကိုတိုင်းမြတ်ပြည်သူတွေကြတော့ဒီကြောက်မှုတွေလောင်စာတော့ရမယ်ဆိုတာကိုဘယ်လိုမြင်လဲခင်ဗျ။အ
ဲ့ဒါလည်းတိတိကျကျလေးလာပြင်ရင်သုံးသပ်မှုအားနေတယ်လို့ပဲဟိုမြင်ပါတယ်။နောက်တစ်ခုကလည်းပေါ့နော်ပွင့်နေမြင်စာမှုမရှိတဲ့ဟာနဲ့လည်းပတ်သက်နေတယ်ဒီသူတွေကနေပြီးတော့အစတုန်းကဆိုလို့ရှိရင်ဒီသဘာဝဓာတ်ငွေတွေကိုဘယ်လိုကြည်စင်ပြီးတော့ဘာတွေလုပ်နေပြီးဘယ်လိုတွေရောင်းနေတယ်ဆိုတာကိုသိပိုင်ခွင့်လည်းမရှိခဲ့ဘူးအဲ့ဒါနဲ့ပတ်သက်လို့လည်းပါဝင်ပြီးတော့ပြောဆိုပိုင်ခွင့်မရှိခဲ့ဘူးအခုဆိုလို့ရှိရင်တော့ပြည်သူတွေကနေပို့ပြီးတော့ဒီဟာတွေမှာတက်တက်ကြွကြွနုံနုံကြကြဖြစ်လာတဲ့အခါကျတော့ဓာတ်တွေကိုနောက်ထပ်ပြီးတော့ဆက်လက်မဖြစ်အောင်လို့ဒါစူးစမ်းရမှာပဲကိုယ့်ရဲ့တိုင်းပြည်အတွင်းမှာသုံးတင်ဓာတ်တွေကိုတိုင်းပြည်အတွင်းမှာသုံးဖို့နိုင်ငံခြားကိုမတင်ပို့အောင်လို့ဆိုလိုတာမဟုတ်ပါဘူးနိုင်ငံခြားကနေပြီးတော့ဝင်ငွေရဖို့လေအတိုင်းအတာတစ်ခုရှိလိုအပ်တယ်ဆိုတာလည်းဒါအားလုံးကလက်ခံထားပါလေ
ဒီနှစ်ပထမ6လပတ်အတွင်းမှာတိုင်းဒေသကြီးကနေမြို့နယ်တရားရုံးတွေအထိလက်ခံရရှိခဲ့တဲ့အမှုတွေတဲက9000လောက်ဟာစစ်ဆေးနေစေအဖြစ်ကြန့်ရှိနေသေးတယ်လို့ပြည်တော်စုတရားသူကြီးချုပ်ဦးထွန်းနှုတ်ဦးကပြောကြားကြောင်းသိရပါတယ်အမှုတွေကိုဒီတက်ပုံပြီးမြန်မြန်ဆန်ဆန်စစ်ဆေးဆုံးဖြတ်နိုင်အောင်ဘာတွေဆောင်ရွက်တင်တယ်လဲမှာ
ဒီတရားစီရင်မှန်တမ်းကြီးတစ်ခုလုံးကတော့တော်တော်ကိုပြုပြင်ပြောင်းလဲဖို့လိုနေပါတယ်အဲ့ဒီမြန်မြန်ဆန်ဆန်ဖြစ်အောင်ဆောင်ရွက်ဖို့ဆိုလို့ရှိရင်ဘာရဲ့အတွေ့အကြုံလေးတခုပြောရမယ်ဆိုရင်နေပြည်တော်မှာရှိတဲ့တရားရုံးတချို့ကိုသွားပြီးတော့ကြည့်တဲ့အခါမှာဒီလက်နှိပ်ဆက်တောင်မှမရှိတဲ့နေရာတွေတွေ့ခဲ့ရပါတယ်။တရားစစ်ဆေးနေတဲ့ဟာကိုခဲလာနဲ့ကလောင်လာနဲ့လိုက်ရေးနေရတဲ့အဆင့်မှတ်တမ်းတင်နေရတဲ့အဆင့်မှာပဲရှိနေတဲ့တရားရုံးတွေကဘီလိုလိုမြန်မြန်ဆန်ဆန်အမှုတွေကိုစစ်ဆေးနိုင်ပါလေ။နောက်တခြားပဲစားတွေလည်းအများကြီးရှိတာပေါ့နော်။အဲ့ဒီထက်မှအခရီးလိုက်စားမှုကလည်းခက်ကြီးကြီးကျယ်ကျယ်ပါတာပေါ့
။ဟုတ်ကဲ့။မအေးကျေးဇူးအထူးတင်ပါရခင်ဗျာ
။ Okay, thank you. Good night.